ဘာသာရေးလူမျိုးရေးဆိုင်တဲ့အကြံဖက်ပြပခါတွေကြောင့်နိုင်ငံရေးအကျဉ်းဆက်မခံတဲ့မြန်မာနိုင်ငံလူနိုင်ငံမျိုးမှာ Facebook လူမှုကွန်ရက်ပေါ်ကနေအမုန်းတရားလှုံ့ဆော်နေတာတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ဟန်တားပြင်ကြောင်း Facebook တင်းမှာနိုင်ငံအခြေအနေဘာသာစကားကျွမ်းကျင်နားလည်သူတွေပါဝင်တဲ့အကြောင်းသိခွင့်ပေးတာတစ်ကြောင်ကို online ပေါ်ကအမုန်းပွားမှုတွေကိုစောင့်ကြည့်နေတဲ့မြန်မာအရက်ဖက်အဖွဲ့အစည်း၈ဖွဲ့က Mark Zuckerberg ကိုပေးပို့လိုက်စာတစ်ကြောင်ပေးပို့ပါတယ်။ဒါပေမဲ့လည်းဒီမိုကရေစီစနစ်ဖော်ဆောင်တာစာမြန်မာနိုင်ငံမှာလူမှုကွန်ရက်တွေပေါ်ကနေသတင်းဖြန့်ချီခွင့်လွတ်လပ်စွာစန္ဒထုတ်ဖော်ခွင့်နဲ့လွတ်လပ်စွာပြောဆိုမှုတွေဆုံရှုံမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။မတ်စုံမောင်ကဆက်ပြီးပြောပြမှာပါရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကအွန်လိုင်းသုံးဆွဲသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအမုန်းတရားဖြန့်ဖြူးမှုတွေကိုထိထိရောက်ရောက်ကင်တွဲဖြေရှင်းမှုမြန်မာရက်ဖက်လူမှုအဖွဲ့အစည်းတွေကတိုက်တွန်းလိုက်ကြတာပါ Facebook ရဲ့လက်တလောဆောင်ရွက်ချက်တွေဟာကျေနပ်လောက်စရာအခြေအနေမရှိတဲ့အတွက်ပို့ပြီးတော့မှစနစ်တကျကင်တွဲဖို့ Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ရဲ့ Facebook စီကိုအရက်ဖက်လူမှုအဖွဲ့အစည်း6ဖွဲ့ပူးပေါင်းပြီးတော့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ကြောင်းမီရိုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Mike Thaitai အောင်က VOE မြန်မာပိုင်းကိုပြောပါတယ်
ကနေ့ကစပြီးတော့ကျွန်တော်တို့ publish လုပ်လိုက်တယ်ပေါ့နော်စက်စားကြတော့6ခုအခု7ခုဖြစ်သွားပြီပေါ့နော်ဆိုတော့အဲ့ဒီမှာ Max စကားပကလည်းနည်းနည်းနှစ်ပတ်ခန့်ကတော့ blog interview တခုမှာသူကဆက်ပြောသွားတယ်ဆိုတော့အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်သူတို့အနေနဲ့ပေါ့နော်ဒီ NGO ရှိနိုင်တဲ့ဒီ message တွေကို messenger တွေတစ်ဆင့်ပို့တဲ့ message တွေကိုသူ့ရဲ့ system တွေသူ့ရဲ့စနစ်တွေ system တွေကနေဒီထောက်လန်းပြီးတော့ဒါကိုအချိန်ကြီးစာပို့ခဲ့တယ်ဆိုပြီးတော့သူကပြောခဲ့တယ်ဆိုတော့အမှန်တော့ပေါ့နော်စက်တင်ဘာ6ရက်နေ့ကနေ17ရက်နေ့အတွင်းမှာပြန်နေဒီဗုဒ္ဓဘာသာပဲဖြစ်လို့ရှိရင်လည်းဝိုင်းဝဲထားကြပါတော့နော်မွတ်စလင်ကဘာလို့လဲမွတ်စလင် community ဆိုလို့ရှိရင်လည်းဒီဝိုင်းဝဲနေကြပါပေါ့နော်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတွေကဘာလို့လဲခုချန်ပြီးနေလဲဆိုအဲ့ဒီ message တွေကျမတို့ရဲ့ community တွေကဒီကတွေ့တယ်တော့သူတို့လမ်းပြောတယ်ပြောမှပဲသူတို့တွေအဲ့ဒါကိုတည်ပြီးတော့အဲ့ဒီဟာကိုသူတို့စတင်ပြီးတော့ထောက်ခံပြီးတော့ဖြတ်ဖို့လေးလုပ်လာတာပေါ့နော်ဆိုအမှန်တကယ်ကသူပြောတဲ့အတိုင်းလဲသူ့ CS system ကတောင်းလုံးလို့ဒါတွေကိုဖြောက်စွာကိုတိုင်းတိုင်းနိုင်တာမဟုတ်ခင်ねကျမတို့ဒီဘက်ကဖွဲ့ပြောမှပဲ Facebook ကတိတယ်ဆိုတဲ့ဟာကိုကျမတို့တစ်ချက် highlight လုပ်ချင်တာ
အမေရိကန်အခြေစိုက် Voice Online သတင်း website နဲ့မတာသေးခင်တုန်းကမှမြန်မာနိုင်ငံတစ်ခုအတွင်း Facebook ထူထောင်သူစုကဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထိရောက်အောင်ဆောင်ရွက်ခဲ့တာတွေရှိတဲ့အကြောင်းကာကွယ်ပြောဆိုခဲ့ပါတယ
် The Myanmar issues have I think gotten a lot of focus inside the company.
မြန်မာကိစ္စကကျွန်တော်တို့ဝင်ကြည့်မှာတော်တော်လေးအာရုံစိုက်ပြီးတော့လုပ်ဆောင်ရတဲ့ကိစ္စဖြစ်ပါလေ။တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ကတကယ်ကိုပဲအထူးယူဆက်ပြီးတော့လုပ်ဆောင်နေရတာပါ။အဲ့ဒီတော့ကကျွန်တော်တို့ရဲ့တွေးရှိချက်အရဒီလုပ်ဆောင်မှုတွေမပြတ်သွားရအောင်နဲ့ထိခိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်ကြီးပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါလေ
။ဒီကနေ့တောက်ကြနေမှာပဲ Facebook ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူကအမုန်းပွားစေတဲ့မှတ်ချက်တွေနဲ့ပတ်သက်လို့မြန်မြန်ဆန်ဆန်ထိထိရောက်ရောက်ဆောင်ရွက်ရမှာတော့အားနည်းချက်တွေရှိခဲ့တယ်ဆိုတာကို AFP သတင်းဌာနကအီးမေးလ်ကနေတုံ့ပြန်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံလိုလူမျိုးရေးဘာသာရေးအကဲဆက်မခံတဲ့နိုင်ငံလိုမျိုးကလူမှုကွန်ရက်စာမျက်နှာတွေပေါ်ကအမုန်းပွားမှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ပြီးတော့ဘာသာစကားနားလည်ကျွမ်းကျင်သူတွေထားရှိတဲ့နဲ့တာဝန်ရှိသူတွေပါဝင်အရက်ထက်အဖွဲ့အစည်းတွေနဲ့ပါ Facebook အနေနဲ့ပူးပေါင်းဆောင်ရွက်တဲ့နဲ့ဆိုတာကိုအကြံပေးထားခဲ့တဲ့အကြောင်း Facebook တင်းတာဝန်ရှိတဲ့သူတွေမြန်မာနိုင်ငံကိုလာရောက်ဆင်တုန်းကလည်းတွေ့ဆုံအကြံပေးခဲ့တဲ့မီဒိုကမထက်တဲ့အောင်ကပြောပါတယ
် Facebook ကိုဖြစ်ဖြစ်ချင်တာ Facebook ရဲ့မြန်မာတင်းမှာပေါ့နော်ကျွန်တော်တကယ် local context ကိုလည်းနားလည်ရမယ်ဘာသာစကားတွေစတင်နေလို့ရှိဖြစ်နေပေါ့နော်အဲ့ဒီဟာတစ်ချောင်းကျွန်တော်တို့ဒီကပြောထားတာတော့ရှိတယ်မှတ်ကြလို့အရေးပေါ်အခြေအနေတွေဖြစ်လာတဲ့အခါမှာ Facebook အနေနဲ့လည်းပို့ပြီးရောနည်းနည်းစစ်ဆန်ကြည့်ရအောင်ပို့ပေးနိုင်တဲ့ဟို mechanism တွေသွားရှိတယ်လို့ဆိုပြီးတော့ဒါကျွန်တော်တို့တောင်းဆိုထားတာရှိရတယ်ပေါ့နော
်အခုလိုလူမှုကွန်ရက်ပေါ်ကရေးသားမှုတွေကိုစောင့်ကြည့်ဖို့တိုက်တွန်းအားပေးမှုတွေအပေါ်မှာတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ရေးသားဖော်ပြခွင့်ဆုံးရှုံးမှာကိုစိုးရိမ်နေအကြောင်းနော်ဝေးနိုင်ငံမှာနိုင်ငံရေးသိပ်ပံပါတကူတင်တက်နေတဲ့ကိုစိုးမြင့်အောင်ကရှုမြင်ပါတယ
်ဟိုကျွန်တော်အနေနဲ့ကပိုစိတ်ပူလာတော့လေမြန်မာနိုင်ငံမှာဒီလွတ်လပ်စွာဟိုပြောဆိုရေးသားခွင့်ပေါ့နော်အဲ့ဒါမျိုးကိုပူပြီးတော့စိတ်ပူတယ်အခုကဆိုရသူတိုင်းကလည်းဒီနိုင်ငံတော်ရဲ့ budget တွေကနေပြီးတော့ထုတ်ပြီးတော့စောင့်ကြည့်နေဆိုပြီးတော့ဟိုပြောနေဆိုကြတာတွေရှိတယ်ပေါ့နော်ပူပြီးတော့ဆိုရင်ကိုကောင်းတာကဒီကျွန်တော်တို့လွတ်လပ်စွာပေါ့နော်ပြောဆိုခွင့်ဒီသားကမှာပေါ့ပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ယူဆတယ်
နောက်ဒီမြန်မာနိုင်ငံကသမရသေးရဲ့မိသားစုဝင်နဲ့ပတ်သက်ပြီးဝေဖန်ခဲ့တဲ့သူ့ရေးသားမှုအပေါ်မှားယွင်းစွာဖြုတ်ချပိတ်ဆို့ခံခဲ့ရပြီးတဲ့နောက် Facebook ကပြန်တောင်းပန်ပြီးတော့ Facebook post ပြန်တင်ခွင့်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့သူဒေါက်တာရမျိုးသိန်းကလည်း Facebook အနေနဲ့သတင်းပေးပို့မှုတိုင်းအပေါ်မှာတော့စနစ်တကျစီစစ်တင်တယ်လို့အခုလိုပြောပါတယ
်မြန်မာပြည်မှာရှိတဲ့ဒီ Facebook ပြည်မှာ independent ရှိဖို့လိုပါတယ်ဥပမာအမုန်းပွားစေတဲ့နောက်ပြီးတော့လူမျိုးရေးဘာသာရေးပေါ်အငင်းပွားစေတဲ့ post တွေကိုနားလည်မှုရှိရှိနဲ့ခွဲခြားစိတ်ချနိုင် ုင်နဲ့တော့သူတွေကလက်ဦးဆောင်တာမျိုးဖြစ်တယ်လို့မြင်ပါတယ်။နောက်ပြီးတော့ Facebook ပြင်းရဲ့ဆောင်ရွက်ချက်တွေဟာမကွန်လင်းနေတာမျိုးရှိဖို့လိုအပ်တယ်လို့မြင်ပါတယ်။သတင်းမီဒီယာတွေနောက်အချက်ဖက်အဖွဲ့အစည်းတွေနဲ့တော့တွဲဆုံပြီးတော့ user သဘောထားဖလှယ်တာမျိုးပုံမှန်လုပ်ပေးနိုင်တယ်ဆိုရင်ဒီ Facebook ပြင်းဟာပို့ပြီးတော့ independent ဖြစ်တဲ့ဟိုတင်းတစ်ခုဖြစ်လာမယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတယ်။
CBS သတင်းဌာနရဲ့ပြောဆိုချက်အရကတော့2014ခုနှစ်အတွင်းမြန်မာနိုင်ငံမှာ Facebook တုံးဆွဲသူ2000လောက်ရှိခဲ့ရာကအခုလောလောဆယ်မှာတော့တန်ပေါင်း30ကျော်လောက်တုံးဆွဲနေကြတယ်လို့ဆိုထားပါတယ်ရှင်။